ည်တွင်းငြိမ်းချမ်းရေးဆိုတဲ့စကားကိုကျွန်တော်တို့ငငယ်လွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကကြားဘူးခဲ့ပေမဲ့အခုထိမမြင်ရသေးပါဘူးခင်ဗျာလူတိုင်းကလည်းငြိမ်းချမ်းကျင်တယ်လို့ပြောကြတယ်အဲပြီးတော့ဒီလူတွေဒီအဖွဲ့စည်းတွေကပဲနေ့စဉ်လက်နဲ့ကိုယ်စီနဲ့တိုက်နေကြတယ်အခုနောက်ပိုင်းတွဲဆုံပွဲတွေပေါ်လာပြန်တော့လဲလက်နဲ့အပြင်နှုတ်စကားတွေကြီးညာချက်တွေနဲ့ပါတိုက်နေကြတာမြင်ရပါတယ်ဒီလိုပုံနဲ့မိုးကြီးချုပ်လျင်ကျွန်ုပ်အိမ်တို့ပြန်နိုင်လိမ့်မည်မဟုတ်ဆိုတဲ့ငငယ်ကပုံမြင်လို့ဖြစ်နေပါ යි ခင်ဗျာနိုင်ငံရေးစိတ်ဝင်စားသူတယောက်ဖြစ်တဲ့ထိုင်းနိုင်ငံမဲဆောက်မြို့ရောက်ဦးထွန်းထွန်းဦးကတော့သူတွေ့ကြုံသမျှတိုင်းသားတွေဟာစစ်ရဲ့အနိဋ္ဌာယုံတွေကလွတ်မြောက်ခြင်းလာပါပြီလို့ပြောပါတယ
်ဆိုတော့တိုင်းသားတွေဆိုလို့ရှိရင်အခုကျွန်တော်တို့ဒီဘက်ကမှာဆိုရင်ဥပမာကျောင်းမြို့ပေါ်မှာပဲပုံမှန်လေးလေးလွတ်လပ်လပ်တွာလာနေကြတာပဲတွာလာနေကြတဲ့အခါမှာသူတို့ရဲ့ပြောတဲ့ဆိုတဲ့စကားတွေကျွန်တော်တို့ကအဲကြားတဲ့အတိုင်းကမှသူတို့ကငင်းငိုင်းအရန်လူကျင်တယ်ဘသူကဒီစစ်ပွဲကိုမဖြစ်ချင်တော့ဘာလို့စစ်ပွဲဖြစ်တာနှစ်ဖက်ပြစ်ခတ်လို့သဘောတူကကြားမှတည်တယ်ဆိုလို့ရှိရင်တိုက်ပွဲဒီထိထွန်းမှုတစ်ခုမှဟိုဘက်ဆယ်ယောက်တည်လာဒီဘက်ဆယ်ယောက်တော့ဒါမဲ့ကြားထဲမှာကြည်ညာတာအကျန်းလာတယ်အဲ့တော့သူတို့လည်းစဉ်းစားလာတယ်သူတို့လူမျိုးတွေမျက်နှာမှုရှိလာတယ်ဒုက္ခတွေရောက်လာတယ်ဒီများတိုက်နေတဲ့ကိုပြူပြက်ပြီးတော့အရှိပြက်အနေပြက်ထွက်သွားတယ်ကသူတို့ဓာတ်တွေကိုစဉ်းစားလာတယ်ဟိုမှာသူတို့ရဲ့လုပ်ရတစ်ခုကသူတို့ကုစားပြပါတယ်လို့ပြောတယ်ပြည်သူကိုသူတို့လူတွေကမျိုးသားတွေကိုဘလောက်များအကျိုးဖြစ်တယ်လဲဆိုတာဘလောက်အကျိုးဆုတ်တယ်လဲဆိုတာသူတို့အရန်တွက်ချက်လာပြီ
မြန်မာပြည်မြောက်ပိုင်းမှာ AVSDF မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးအဖွဲ့ဝင်ဖြစ်ပါဝင်ရင်းအချင်းချင်းအာဏာလုတတ်ဖြတ်ပွဲမှာအကျဉ်းသားဖြစ်ခဲ့ပြီးတဲ့နောက်တေကံမရောက်လွတ်မြောက်လာခဲ့တဲ့မန်နန်းစော့ကတော့ငြိမ်းချမ်းရေးကိုပြည်သူတွေယဉ်ထဲမှာနဲ့နဲ့ရှိုင်းရှိုင်းရှိဖို့ရှေ့ရှုရည်မှန်းဒီမိုကရေစီလမ်းဆိုတဲ့အဖွဲ့လေးတစ်ခုထူထောင်ပြီးငြိမ်းချမ်းရေးအတွက်သူနည်းသူဟန်နဲ့အခုလှုပ်ရှားနေပါတယ
်ဒီကမ်းကြီးမှာနှစ်ရှည်လာများနိုင်ငံရေးပဋိပက္ခတွေကိုနိုင်ငံရေးနီးလမ်းနဲ့ပြည်လဲအောင်မဖြေရှင်းနိုင်ခဲ့ကြဘူးဒါကိုအခုဖြေရှင်းဖို့အတွက်ခေါင်းဆောင်တွေစူးစမ်းနေကြပြီးနိုင်ငံရေးနီးလမ်းရဖြေရှင်းဖို့စူးစမ်းနေရယ်ကျွန်တော်တို့လူမှုကျင်းမှာကြတော့ဒီနိုင်ငံရေးပဋိပက္ခတွေကလူမှုရေးပဋိပက္ခအသွင်ရောက်လာတယ်တကယ်လူမှုရင်ဆိုင်ရတာကနိုင်ငံရေးပဋိပက္ခရဲ့နောက်ဆက်တွဲဆိုးကျိုးတွေဖြစ်တဲ့လူမှုရေးပဋိပက္ခတွေအရင်ဆိုင်နေလားအဲ့ခါကျတော့ဒီနိုင်ငံရေးပဋိပက္ခတွေနိုင်ငံရေးနီးလမ်းအရာဖြေရှင်းလို့ပြေလည်သွားရင်တောင်မှလူမှုရေးအသေးခေါ်ယူဆမှာငြိမ်းချမ်းရေးအတွက်အရန်တင့်ဖြစ်ဖို့အတွက်ကျမတို့ကဒီလူမှုထဲမှာငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အသိပညာတွေပဋိပက္ခနဲ့အသိပတ်သက်တဲ့အသိပညာတွေကိုမြင့်တင်ပေးဖို့လိုအပ်တယ်လို့ဟိုထမင်းစားတယ်လို့ရေတောက်တယ်လို့အသက်ရှူတယ်လို့မဖြစ်မနေရကိုရချင်တယ်ဆိုရယ်လူမှုရေးစိတ်ဆန္ဒကလည်းအရေးကြီးတယ်လို့မြင်တယ်လေ
မြမနိုင်ငံကြီးမှာနှစ်များစွာအစဉ်တစိုက်ပါဝင်နေသူတဦးဖြစ်တဲ့အမှုပညာရှင်တယောက်ကိုလည်းကျွန်တော်ဆက်သွယ်မိမှန်းခဲ့ပါတယ်ခင်ဗျာသူကပကြီးမြင့်မောင်ကျော်ပါအ
ဲနံပါတ်၁ကတော့ဗျာဒေါက်တာဆန်းတို့ဖြစ်ကြတဲ့ကပြင်ဆင်ခဲ့တဲ့ဖက်ဒရယ်ပြည်ထောင်စုကိစ္စကိုတမရအစိုးရနဲ့တမရဆန်းဆန်းအစိုးရတွေလည်းအောက်ကစစ်တမ်းနဲ့တကြိမ်နဲ့ဒေါ်စုနဲ့ NLD အစိုးရကကြီးလွန်ငင်းချမ်းရေးခေါ်ပြီးကြီးစုဖို့တွေးစားကြည့်ကြတာဒီပြောချင်တော့ပြည်ပေါ်ခြေခံဥပဒေပြင်ဖို့တမရနဲ့ခြေလုံးတွေရှိနိုင်တဲ့အခြေအနေပဲဒါပေမဲ့ရခိုင်ရင်းနဲ့နိုင်ငံတကာဖိအားတွေကဒေါ်စုကိုနောက်ထပ်မကြည့်လို့မဖြစ်တော့အောင်ကိုကလေးချိုးခံရတယ်လို့ကျွန်တော်ပြောချင်ပါတယ်နမနစ်ကားတယ်ဗျရခိုင်ရေးဟာပြောင်းပြောင်းလို့ရှိရင်အရင်လူတွေထုံးခဲ့တဲ့မိုင်းလို့ဆိုရတဲ့ကျွန်တော်တို့ကမီဒီယာနဲ့ဂျာနယ်လစ်ဇင်ပေါ့ဗျာကျွန်တော်တို့အားနည်းမှုကြောင့်ဒီလောက်ပေါ်အပြင်းတော်လာဖြစ်တယ်လို့ကျွန်တော်မြင်နေတာတစ်ဖက်ရှိလူအခွင့်ရေးလူအခွင့်ရေးလူမျိုးတုံးကျွန်တော်တို့စိုက်တယ်ပြင်းလို့လည်းထအောင်နေရတဲ့ဥရောပနိုင်ငံကြီးရဲ့အမှုလောမနဲ့ကျွန်တော်တို့လည်းမတူပါဒီအော်ဒါနဲ့ရတဲ့အဖြေမှမဟုတ်ပါဘူးကျွန်တော်တို့မီဒီယာကရောဂျာနယ်လစ်ဇင်ကရောတိုက်ကြည့်ကရောစစ်တပ်ကရောကြော်ပြီးမလုံနိုင်ခဲ့ဘူးလို့ကျွန်တော်မြင်တယ်။တခိုင်ကြီးဟာတကယ်တော့အောက်ဆအကြမ်းဖက်ကြီးရဲ့လူကြုံပေါ်တွန့်သွားတဲ့ကိုယ်ရည်ပါ။အ
ဲ့ဒီအကျိုးဆက်ကဘာဖြစ်ခဲ့ပါသလဲ
။အဲ့တော့ဒီပြဿနာကကျွန်တော်တို့မှာရောဂါအကြီးဖြစ်လာတဲ့ခက်တဲ့။ဒီလိုငြိမ်းချမ်းရေးကိုလာပြီးဖြစ်ခဲ့တာပဲ။အဲ့ဒီအဆင့်တော့ရောက်လာ။ဘာလို့ဆိုဒီလိုငြိမ်းချမ်းရေးကတကယ်ခက်ခဲတဲ့ကိစ္စပါ။ဆက်ပြီးဒီကောင်စုကိစ္စကအင်္ဂလိပ်လိုခဲ့တာနောက်ဆုံးကျွန်တော်တို့လွတ်လပ်ရေးရခဲ့တဲ့ကိစ္စပါ။ဘာကြောင့်ပါလားအရှင်းရကြီးပြောခဲ့တာလဲဒီကိစ္စပါ။လန်ဇင်ပါတီဆိုရှယ်လစ်ဆိုရမအောင်မြင်ခဲ့တာလေဒီကိစ္စကရှေ့စိရလေးလက်ထက်မှာပါလေဒီရှိတာတော့ပြောမှာမဟုတ်ဘူးဘာသာတကားအယူအဆဦးဆိုင်ခြင်းမှုဒင်းငမရကအတုကဒလိထုံးတန်းကအစားအကြောင်းအတွေးမတူညီတဲ့အင်းသားကောင်းဆုံးကိုဥနေဝန်တော့ဖြစ်တာတရားနဲ့ချေလို့ဖြစ်လာတာအဲ့လိုတရားနဲ့ချေလို့မရဘူး ဒီကံကြတော့ဘုကြောင့်ဆန်းကိုပြောတယ်လို့ကြိုးချင်းတက်ထားပြီးတရားကြီးချေရတယ်ပြောတယ်အဲ့ဒီဒီရှိတာပထမဆုံးစလို့ရမယ်ကိစ္စအားလေဒါပဲကြကျွန်တော်ကတော့အပြစ်မမြင်ဘူးဒါပေမဲ့တစ်ခိုင်မှထုံထားတဲ့မိန်းကဒီလောက်ပေါ်အပြစ်လိမ့်မယ်လို့တော့စုမထင်ခဲ့တာရှိမှာပေါ့
ဦးထွန်းထွန်းဦးကတော့ညဉ့်ညံ့ရေးတကယ်လို့ကျရင်ပါဝင်ပတ်သက်သူအလုံးသဘောထားကြည့်ဖို့လိုတယ်လို့ပြောပါတယ်ခင်ဗျာဒီကိစ္စနဲ့ပြီးတော့ရေးဆွဲထားတဲ့ဥပဒေတစ်ခုအောက်မှာစီလုံးညီညွတ်တဲ့တပ်မတော်တစ်ခုဖြစ်လာရင်တော့ဖက်ဒရယ်ပဲဖြစ်ဖြစ်ဘာဖြစ်ဖြစ်ကျွန်တော်တို့ကတော့ဒါပြည်သူကတော့ကြိုးစားမှာပေါ့သို့တော်လည်းပဲတချို့မတုံးသေးတဲ့စကားမျိုးကြီးတွေတုံးတယ်တုံးတဲ့
ဒီလက်နက်ကင်ဖွဲ့စည်းရင်လည်းကျောစုဆက်ဆံတဲ့အခါမှာအပေါ်စည်းရည်ပဲဒီလိုမောင်းပေါ်မှာဆက်ဆံတာမျိုးမဟုတ်ခင်တကယ်သူရင်သားရင်ဒီတိုင်းလာညီကိုရင်းနေလို့ဆက်ဆံကြမယ်ဆိုရင်တော့ဟိုငင်းငယ်ရေးတာငင်းငယ်လေးဟိုကောင်းထဲဖော်လာမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ကျွန်တော်တို့စစ်ကိုမုံညာတယ်ငင်းငယ်ရေးကိုလိုချင်တယ်လို့လူတိုင်းကပြောနေကြပါပဲလက်နက်ကင်တိုက်ပွ season go, Dikane Dima Yanabiazi, Mesuit in Nature or Shepama, Pianson Jamadide, Alome, Boa Motoka, Twitiga, Lumia, Nine Jawazi, Kamia.